အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားတာဝန်ရှိသူတွေကြားဆုံးဆန်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ရာထူးကထုတ်ခံခဲ့ရတဲ့ပြည်ထောင်စုဆုံးဆန်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမ္မတနဲ့ FBI ညွှန်ကြားရေးမှူးကော်မတီတို့ကိုယ်ချင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသိရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်။သမ္မတထရန့်ကရာထူးကထုတ်ပြစ်ခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေး Michael Flynn နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့ Michael Flynn ဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းမဲ့လွှတ်ထားမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမ္မတကဖလင့်အပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတော့လွှတ်တော်ရဲ့မေးမြန်းမှုကတော့ဒီလိုဓာတ်ရိုက်အသုံးနှုန်းနဲ့မညွှန်ကြားခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုတ်ပိုင်ခွင့်လုံနိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ပဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမြင့်တက်ခဲ့ရလို့စကားလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမ္မတဒါကမှန်ကန်တဲ့လုတ်ရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမ္မတနဲ့သူရဲ့ဆွေးနွေးမှုအတန်ဖိုင်တွေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိအခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှာထွက်ဆိုသွားပါတယ်ရှင်။